ကျောင်းပြည်နယ်ဒေသခေါ်ကင်းနီပြည်လွိုက်ကော်တက္ကသိုလ်ကပါမောခချုပ်ဒုပါမောခချုပ်အပါဝင်၅ဦးကိုမတရားသိမ်းအုပ်ဒီပုံမှစက်ခွန်တင်းနဲ့ထောင်ဒဏ်နှစ်နှစ်နဲ့ငွေဒဏ်၉သိန်းချမှတ်လိုက်တဲ့အကြောင်းကင်းနီပြည်နယ်ပြည်နယ်တရားသူကြီးချုပ်ခုပိုးရေကပြောရေးကိုပြောပါတယ်
လကတကပမောချုပ်အပါဝင်ကနော်ငါဦးကျွန်တော်တို့ကဒီပုံမှန်မတရားတင်တဲ့ဥပဒေပုံမှန်စက်ကိုတည်ရတရားဆွဲဆိုလာတာပေါ့နော်ကျွန်တော်တို့တရားသူကြီးတရားရုံးဖက်ကလည်းမှုကိုလက်ခံစစ်ဆေးပြီးတော့မှဒီမှုရုပ်ရှင်ပေါ့နော်သူစီဒီစစ်ပေါ်ပေါ်ချေရအောင်ဒီအာကာကရှိရတဲ့ဒီကတ်ဆုပ်ချေရတဲ့ကြောင့်ကျွန်တော်တို့ကထောက်ခံနေနဲ့ငွေတာဟိုသိန်းစီကြက်ခါစီကိုကျွန်တော်တို့တရားရုံးကနေပြီးတော့မှမေ
ငါးဦးကိုကီအန်ဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီအိုင်အီစီကစားကီအန်ဒီပြည်ရဲဌာနကတရားလိုပြုလုပ်ပြီးအမှုဖွင့်တရားစွဲဆိုခဲ့တာလို့ဆိုပါတယ်အမှုရဲ့စစ်ဆေးပေါ်ပေါက်ချက်နဲ့တရားစွဲဆိုခံရသူတွေရဲ့ထပ်ဆိုချက်အရဖေဖော်ဝါရီလ23ရက်နေ့မှာထောင်ဒဏ်နဲ့ငွေဒဏ်အပြည့်အဝအမိန့်ချမှတ်ခဲ့တယ်လို့တရားသူကြီးချုပ်ခူးပိုးရဲကပြောရေးကိုပြောပါတယ်ဘလို့ပြစ်မှုမျိုးတွ ကလေးကလိုက်ကော်တက်ကသူအတွင်းနန်းစီဒီအမ်နဲ့မိသားစုဝင်စုစုပေါင်း204ဦးကိုတော်လိုင်းရေးတပ်ဖွဲ့တွေကဘေးလွတ်ရာကိုခေါ်ထုတ်ရွှေ့ပြောင်းပေးခဲ့ပြီး KNP ဂျာကာလာအုပ်ချုပ်ရေးကောင်စီကထိန်းသိမ်းစောင့်ရှောက်ထားပါတယ်စစ်ကောင်စီနဲ့ပတ်သက်ဆက်နွယ်မှုမရှိတဲ့နန်းစီဒီအမ်နဲ့မိသားစုဝင်စုစုပေါင်း193ဦးကို KNP ဂျာကာလာအုပ်ချုပ်ရေးကောင်စီအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာနေနှင်တန်ပေးခဲ့ပါတယ်ပြန်လွတ်ပေးလိုက်တဲ့အထက်ကကီအန်ဒီဒေတာကန်ဖြစ်တဲ့သူတွေအနေနဲ့ခံဝင်ကတိနဲ့သူတို့မြို့နယ်မှာပြန်နေထိုင်ခွင့်ပေးတယ်လို့ကီအန်ဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီအတွေ့အမှုနှင့်ကိုပညာက VOA ကိုခုလိုပြောပါတယ
်ဒီမှုဆက်တင်ပြီးတော့မြို့ဖွင့်တဲ့ချိန်မှာဒီတရားဒီတို့မြို့နယ်တရားရုံးကနေစီနာချက်ချလို့ပေါ့နော်ဒီပြည်နယ်တန်တွေကခဏခဏကွေးတွေထိုးကြတာတို့ချောလဲနေကလူဆိုအခြားနေကလူဆိုတာချက်နေပြန်တို့ချောကလာကျွန်တော်ပြည်နယ်ကလူဆိုတော့ခံဝင်ဒီနေမှာထိုးပြီးတော့မှပဲကျွန်တော်ပြည်နယ်မှာဆက်နေတာရှိတော့နော
်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီသတင်းပြန်ကြားရေးဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်